စကန်နယ်ဒေတာမှာအစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုကြောင့် War Central Kitchen အကူအညီပေးရေးအဖွဲ့ကအလုံသမား9ဦးသေဆုံးခဲ့တဲ့အတွက်ထိခိုက်ရတယ်လို့ American သမ္မတဂျိုးဘိုင်ဒန်ကအင်္ဂါနေ့နောက်ပိုင်းကပြောပါတယ်စစ်ပွဲအတွင်းစာလောင်မှုတိတ်နေတဲ့အရဲသားတွေကိုစားနပ်ရိက္ခာတွေပို့ပေးတဲ့အကူအညီပေးတဲ့လုပ်သားတွေဟာရဲရင်ပြီးကိုကြိုးမဖတ်တဲ့သူတွေဖြစ်ကြောင်းနဲ့ဒီလိုလူတွေအသက်ဆုံးရှုံးသွားတာဟာကြည်ကွဲစရာပါလို့သမ္မတဘိုင်ဒန်ထုတ်ပြန်ကြမှာဖော်ပြထားပါတယ်အရဲသားတွေကိုအစ္စရေးရဲ့တိုက်ခိုက်မှုဟာဒီဖြစ်ရပ်တစ်ခုတည်းမဟုတ်ကြောင်းနဲ့အစ္စရေးဟာအရဲသားတွေကိုအကာအကွယ်ပေးလုံလောက်တဲ့လှုပ်ဆောင်မှုမရှိသေးဘူးလို့လည်းသမ္မတဘိုင်ဒန်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရရှိနိုင်တဲ့နည်းလမ်းမှန်သမျှတွေနဲ့ဂါဇာမှာရှိတဲ့ပါလက်စတိုင်းအရဲသားတွေကိုလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပေးနိုင်မှုအတွက်အမေရိကန်အနေနဲ့တန်နိုင်သမျှဆက်လက်လှုပ်ဆောင်သွားမယ်လို့လည်းထုတ်ပြန်ချက်မှာသမ္မတဘိုင်ဒန်ကပြောထားပါတယ်။ဒီအကူအညီတွေကိုလွယ်ကူချောမွေ့စေဖို့အတွက်အစ္စရေးကိုလည်းဆက်လက်ဖိအားပေးသွားမှာဖြစ်တယ်လို့ဒဇာကန်တွေလွတ်မြောက်ရေးနဲ့အပြစ်အခက်ရဲစဲရေးအတွက်လည်းအပြင်းအထန်တွန်းအားပေးသွားမယ်လို့ထုတ်ပြန်ထားပါတယ်။ဒီဖြစ်ရပ်မှာသူတို့ဘက်ကမှားပြင်းပစ်ခတ်မိတဲ့အကြောင်းကိုလည်းအစ္စရေးဝန်ကြီးချုပ်နဲ့အစ္စရေးစစ်တပ်ကပြောရေးဆိုခွင့်ရှိသူတို့ကလည်းတောင်းပန်ထားပါတယ်ရှင်။